2019ခုနှစ်အတွင်းကရခိုင်မြောက်ပိုင်းမှာဖြစ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတိကျလွတ်လပ်တဲ့စုံစမ်းမှုတွေအရလုံခြုံရေးတပ်ဖွဲ့တွေကရိုဟင်ဂျာတွေကိုပိတ်မှတ်ထားပြီးလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေလုပ်ခဲ့တဲ့အထောက်အထားတွေထပ်ရရှိထားတယ်လို့အမေရိကန်နိုင်ငံခြားရေးဌာနရဲ့ဒီနှစ်နှစ်ပတ်လည်လူခွင့်ရေးအစီရင်ခံစာမှာဖော်ပြခဲ့ပါတယ်။ဒါပေမဲ့ဒီအစီရင်ခံစာမှာမြန်မာအရတအစိုးရနဲ့ကျူးလွန်သူလုံခြုံရေးအာဏာပိုင်တွေကိုတိကျခွဲထုတ်ထားတဲ့သဘောတွေ့ရပြီးဂျန်နိုဆိုက်ဆိုတဲ့လူမျိုးတုံးတပ်ဖြတ်မှုစကလုံးကိုတောင်သတိထားရှောင်သုံးထားတာတွေ့ရတယ်လို့မြမလူခွင့်ရေးဥဆောင်လှုပ်ရှားသူတဦးကရှုမြင်ပါတယ်။ Equality မြန်မာညီမျှခြင်းမြန်မာရဲ့အမှုဆောင်ညွှန်ကြားရေးမှုဦးအောင်မျိုးမင်းကို VOA ဖွဲ့သားကိုရန်နိုင်ဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဒီအစီရင်ခံစာထဲမှာအဓိကကတော့ဒီဟိုရိုဟင်ဂျာကိစ္စပေါ့မြန်မာစစ်တပ်ကဒီရိုဟင်ဂျာတွေပေါ်မှာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားတယ်ဆိုပြီးတော့ဒီပြစ်မှုကျူးလွန်တဲ့တပ်တွေအထောက်အထားတွေကိုတွေ့ရတယ်ဆိုပြီးတော့ပြောတယ်ဒါနဲ့ပတ်သက်ပြီးတော့ရောဗာများပြောလို့ပါတယ်သူတို့ရဲ့ဒီတက်တဲ့အထောက်ထားတွေကဘယ်လောက်ထိခိုင်မာတဲ့အနေအထားမျိုးမှာရှိတယ်လို့မြင်မိပါလဲ
ဒီလိုမျိုးလာရောက်စုံစမ်းတဲ့နိုင်ငံတကာအဖွဲ့တွေတခြားစုံစမ်းစစ်ဆေးမှုအဖွဲ့တွေကိုဒီရင်းမှာခွင့်ပြုခြင်းမရမရှိတဲ့အတွက်ဘယ်လောက်ထိသတင်းနှိခိုင်လုံမှုရရှိလဲကျွန်တော်တို့လေ့လာလို့မရပါဘူးသူတို့ကတော့ဒီဘင်္ဂလားဒေ့ရှ်နဲ့စက်ကိုထပ်ပြီးတိတ်ဆောင်သွားတဲ့လူတွေရဲ့အဖြစ်အပျက်ကိုကိုးကားပြီးတော့ဖြစ်တယ်ဆိုတဲ့ချက်တွေပြောပြထားတယ်ဒီခိုင်ဒေတာမှာခုနလိုမျိုးလူမျိုးနယ်တစ်ခုပေါ်မှာဒါမှမဟုတ်လူအုပ်စုတစ်စုပေါ်မှာပြစ်မှတ်ထားပြီးတော့လူခွေချုပ်ဖောက်မှုတွေဖြစ်နေရဆိုတဲ့အချက်ကတော့တကယ်ကိုကြည်ကြည်လောင်လောင်ဖြစ်လာတယ်။ပွားရောက်တွေ့ဆုံတဲ့သူတွေကလည်းဒီအဖြစ်အပျက်နဲ့ပတ်သက်ပြီးတော့တကယ်တမ်းဖြစ်ပါတယ်ဆိုတော့ခိုင်လုံသောအထောက်အထားရှိတယ်ဆိုတာကျွန်တော်သွားတဲ့ဖွဲ့တိုင်းကလည်းပြောနေပါတယ
်။လူခွေအဖွဲ့တွေဒီနိုင်ငံကအကူအညီပေးဖွဲ့တွေပြောနေတာကဒီဟာနဲ့ပတ်သက်ပြီးတော့လူမျိုးတုံးတက်ဖြတ်မှုဆိုပြီးတော့ပြောတာတွေရှိပါတယ်။ဒါပေမဲ့အမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့လူခွင့်အစီရင်ခံစာမှာတော့လူမျိုးတုံးတက်ဖြတ်မှုဆိုတဲ့အဆင့်မျိုးကိုသတ်မှတ်ဖော်ပြသွားခြင်းတော့မရှိဘူး။ဒီလူမျိုးစုလိုက်ရှင်းလင်းဖယ်ရှားတယ်ဆိုတဲ့ဥစ္စာပဲလို့ပြောသွားတယ်ဆိုတော့ဒီပေါ်မှာရောဘယ်လိုမြင်မိလဲ
။ဂျီနိုဆိုက်ဆိုတဲ့စကားလူမျိုးတုံးတက်ဖြတ်မှုဆိုတဲ့စကားကိုဒီအစီရင်ခံစာမှာတိတိကျကျကိုဂရုစိုက်ပြီးတော့မတုံ့ထားတာကိုတွေ့ရတယ်။ဆွန်ရက်ချက်ကပါလဲဆိုလို့ရှိရင်တော့လက်ရှိမြန်မာနိုင်ငံအစိုးရကိုဒီလူမျိုးစစ်ရသွေးကောင်ဖြစ်ဆွဆွဲတဲ့အတိအကျကြီးကိုဆွဆွဝါဆွဆွဲတဲ့အစ်တီကိုသူတို့မသွားသေးဘူးဒါပေမဲ့ဖြစ်လာနိုင်တယ်ဆိုတဲ့ကိစ္စရယ်နောက်တစ်ခါမှလူဦးရေအမြောက်များပေါ်မှာလူသားချင်းစာနာမှုမရှိဘဲနဲ့ကျူးလွန်နေဆိုတဲ့အမှုလောက်တွေပဲသူတို့သတ်မှတ်ထားတယ်မြန်မာနိုင်ငံအစိုးရအနေနဲ့လက်တွေ့ဆက်လက်တွေ့ပူးပေါင်းဆောင်ရွက်ဖို့အမှန်တရားကိုဖော်ဆောင်နိုင်ဖို့ပြီးလို့ရှိရင်ဒီလူမျိုးဆိုးရွားတဲ့လူခွေးကိစ္စတွေကိုအမှန်တကယ်စိတ်ရင်းစေတာမှန်နဲ့စုံစမ်းစစ်ဆေးပြီးတရားဥပဒေဆောင်ကျင်းနိုင်မှုအတွက်သူတို့အနေနဲ့ဆက်လက်ပြီးစောင့်စားနေတယ်။ဒါနဲ့ပတ်သက်ပြီးတော့ပူးပေါင်းဆောင်ရွက်ဖို့အတွက်သို့မဟုတ်နိုင်ငံတကာနဲ့လက်တွဲလှုပ်ဆောင်ပြီးတော့အမှန်တရားဖော်ဆောင်နိုင်မှုအတွက်ညွှန်လင့်နေသေးရဆိုတဲ့အဓိပ္ပာယ်မျိုးကျွန်တော်တို့သိရောက်နေတွေ့ရပါတယ်
။ဒီအစီရင်ခံစာကြောင့်ရောနိုင်ငံဆက်ဆံရေးရောထိခိုက်နိုင်ပါသလား
။အမေရိကန်ရဲ့နိုင်ငံညာရေးမူဝါဒကိုချိန်မယ်ဆိုရင်အမြဲတမ်းလူခွင့်ရေးကိုအခြေခံပြီးတော့သူတို့ရေးသားပါတယ်။ဒါကြောင့်မို့ဒီအစီရင်ခံစာကအော်နိုင်ငံတစ်ခုရဲ့စံတမန်ရေးဖွံ့ဖြိုးရေးစီမံကိန်းရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်လို့လေ့လာစရာစံချီတစ်ခုဖြစ်ပါတယ်။အခုတော့အခုလိုမျိုးလူခွင့်ရေးချိုးဖောက်မှုတွေဖြစ်တဲ့ပြည်သူလူထုရဲ့အခြေခံလက်လက်စွာထုတ်ဖော်ပြောဆိုခွင့်သတင်းမီဒီယာတွေကျွန်တော်တို့ရရှိခွင့်ဆိုတဲ့အခြေခံခွင့်ရေးတော်မှာထိခိုက်မှုတွေပုံများပြားလာတယ်ဆိုတဲ့ချက်ကအမေရိကန်နဲ့ပူးပေါင်းလက်ဆောင်မှုအထူးဖြင့်ဒီနိုင်ငံသားအကူအညီထောက်ပံ့ရင်နောက်တစ်ခါရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ပြီးတော့အလုဆောင်မှုအတွက်ကတော့မျက်ခုံးတွန့်စရာသိပ်ပြီးတော့ပျော်ပျော်ရွှင်ရွှင်နဲ့လာရောက်ပြီးကြမ်းလှမ်းမဲ့အခြေအနေမျိုးတော့ရှိလာတော့မှာမဟုတ်ဘူ
းမြန်မာစစ်တပ်ရဲ့လူခွင့်ချိုးဖောက်မှုတွေဒီလိုလူခွင့်အခြေအနေနဲ့ပတ်သက်ပြီးတော့မြန်မာအစိုးရဘက်ကတုံ့ပြန်ဆောင်ရွက်တဲ့အခြေအနေကိုလည်းအားရကျေနပ်မှုမရှိဘူးဆိုပြီးတော့ပြောထားပါတယ်ဒီအခြေအနေနဲ့ပတ်သက်ပြီးတော့မြန်မာအစိုးရအနေနဲ့ရောဘာတွေလုပ်ဖို့လိုမယ်လို့မြင်မိပါလဲ
ဒီလိုမျိုးလူခွင့်ကိစ္စတွေချိုးဖောက်နေတာစစ်တပ်မှာပါဝင်တဲ့သူတွေစစ်တပ်ကောင်းဆောင်တွေကကျူးလွန်နေလို့ပြောပြီးတော့မြန်မာအစိုးရကတော့ဒီကိစ္စနဲ့ပတ်သက်ပြီးကင်တယ်ဖြေရှင်းရမှာအားနည်းတယ်လို့ထောက်ပြထားတာသူတို့တမင်သက်သက်ခွဲထားတဲ့သဘောမျိုးလေးတွေ့ပါတယ်ဒီအစိုးရအနေနဲ့ဒီလိုမျိုးကိစ္စတွေမှာပြောသမျှလက်ခံတာတော့မဟုတ်ပြီမဲ့နိုင်ငံတကာနဲ့တက်နေတဲ့ပူးပေါင်းဆောင်ရွက်ပြီးတော့တကယ့်ကိုလူခွေအမှန်တကယ်လေးစားပြီးလူခွေကိုကာကွယ်စောင့်ရှောက်ပြီးလူခွေချုပ်ဖောက်သူတွေကိုထိရောက်စွာအရေးယူတဲ့လုပ်ငန်းစဉ်တွေလုပ်ပြဖို့လိုအပ်ပါပြီ။ပူးပေါင်းဆောင်ရွက်မှုနဲ့နိုင်ငံတကာရဲ့ယုံကြည်မှုနိုင်ငံတကာရဲ့ပြန်လည် လေးစားမှုကိုတိစောက်ဖို့အတွက်အရန်အရေးကြီးနေပါပြီ